ဒီကနေ့ရွေးကောက်ပွဲမဲပေးပြီးနောက်ပိုင်းဖြူးမြုံနယ်မဲဆန္ဒနယ်အပါအဝင်နောက်ဆုံးရအခြေအနေရရက်ကိုကိုကျော်ကျော်သိန်းကထပ်ရိုက်ဆွေးနွေးသွားပါမယ်ရှင်
။ကျေးဇူးတင်ပါတယ်မသိန်းကြီးထိုင်။မင်္ဂလာပါတို့တို့တော်ရရှင်များခင်ဗျာ။ညီမတမိုင်းမှာအထူးကိုပဲရေးပါတဲ့အားလုံးမျော်လင့်စောင့်စားနေကြတဲ့ရွေးကောက်ပွဲကပြင်မဲပေးလို့ပြီးသွားပါပြီ။အခုတော့မဲပြီးကြီးတွေ့နေကြတယ်။တချို့နေရာတွေကမဲရက်လက်တွေကိုလည်းပဲကျွန်တော်တို့အများအားဖြင့်တော့လူမှုကွန်ရက်ဆန္ဒနယ်တွေမှာတွေ့နေရပါတယ်။ဒါကရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်တဲ့ရက်လက်တွေတော့မဟုတ်သေးပါဘူး။နိုင်ငံရေးပါတီတွေအနေနဲ့လည်းပဲဒီရက်လက်တွေပေါ်မှာတတိထားပြီးတော့ပြောဆိုနေကြတာတွေ့ရပါတယ်။ဘယ်နိုင်ငံရေးပါတီကမှသူတို့ရဲ့ကိုယ်စားလှယ်လောင်းတွေရှုံးနေလို့ပြောသေးတယ်လို့ဘယ်နိုင်ငံရေးပါတီကမှလည်းပဲသူတို့ရဲ့ကိုယ်စားလှယ်လောင်းတွေနိုင်နေလို့တရားဝင်ကြညာတာမရှိသေးပါဘူး။ဆိုတော့ကျွန်တော်တို့အခုဆွေးနွေးမယ့်အစီအစဉ်မှာကျွန်တော်တို့ရဲ့ VOA Studio ထဲမှာဖိတ်ခေါ်ထားတဲ့ဆွေးနွေးပေးမယ့်အနိုင်ဆွေးနွေးပေးမယ့်သူတို့ဦးရှိပါတယ်။သူကတော့1990ပြည့်နှစ်ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကိုယ်စားပြုပြီးတော့စကိုင်းတိုင်းပလဲမဲစင်တာနယ်ကနေရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဒေါက်တာတင်ဆွေဖြစ်ပါတယ်။နောက်သူကတော့ကျွန်တော်တို့ကူကီတိုင်းရင်သားမြမအရေးလေးလာသူပညာရှင်တူဖြစ်ပါတယ်။နိုင်ငံပေါင်း30ကျော်ကသတင်းမီဒီယာတွေမှာဆောင်းပါးမြမအရေးသူနဲ့ဆက်ဆောင်းပါးပေါင်းများစွာရေးသားခဲ့တဲ့ဒေါက်တာနယ်ကင်းပေါင်းကစ်ကင်ဖြစ်ပါတယ်။ဆရာတော်ညောင်စလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။တခါကျွန်တော်တို့လေလိုင်းပေါ်ကနေတိုက်ဆွေးနွေးမဲ့ထဲမှာကျွန်တော်တို့ရန်ကုန်မှာဒီရွေးကောက်ပွဲအတွက်သတင်းယူဖို့ရွေးကောက်ပွဲအတွက်ကိုတရားသတင်းယူဖို့ရောက်နေတယ်ကျွန်တော်တို့ Editor 2ဖြစ်သူကိုသားညုံရှိပါတယ်။နောက်တခါကျွန်တော်တို့သောတာချင်းနဲ့ယင်းနေပြီးသားမြမအရေးလေးလာတုံးသက်သူဒေါက်တာရန်မျိုးသိန်းကတော့အဓိကမဲစင်တာနဲ့တနယ်ဖြစ်တဲ့ဖြူးမြို့နယ်မှာရှိနေပါတယ်။သူတို့နှစ်ယောက်ကိုလည်းကျွန်တော်တိုက်ရိုက်ဆက်သွယ်ပြီးတော့မေးမြန်းပါမယ်။ပထမဦးဆုံးကိုသားညုံရေစောပိုင်းတုန်းကတော့ကိုသားညုံမျိုးသားမျိုးကိုစီဖွဲ့ချုပ် NLD ရုံးချိုးရှိကိုရောက်တယ်။အဲ့ဒီမှာနောက်ဆုံးရှိခဲ့တဲ့အခြေအနေပေါ့ကိုသားညုံနောက်ဆုံးတိထားတဲ့အခြေအနေနဲ့တခြားတိထားတဲ့နောက်ဆုံးအခြေအနေလေးတွေအကုန်လုံးအချင်းချင်းပြီးတော့ပြပြပါဦး။
ဟုတ်ကဲ့ကျွန်တော်၃နိုင်လောက်ထဲကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးချုပ်ပေါ့နော်ဒီအနောက်ရှိုနယ်လိုင်းမှာရှိတဲ့ရုံးချုပ်ကိုရောက်ပါတယ်အဲ့တော့အဲ့ချိန်မှာရဲကလူတွေကတခွဲခွဲနဲ့ရောက်နေကြပြီအဲအဲ့ချိန်ကလည်းအဲ့ချိန်မှာတော့လူတွေမှာစိုးရိမ်စိတ်တွေလည်းရှိကြတာမူရာလည်းတွေ့ကြပါတယ်သူတကယ်ကိုဆောင်းမြောက်ခြင်းနေတယ်ဒါပေမဲ့၄နိုင်ကျော်၅နိုင်လောက်မှာဖြီးရတဖြည်းဖြည်းထွက်လာတယ်မယုံနေရဟာကိုအဲ့မှာက NLD ရုံးရှိရုံးချုပ်ရှိမှာကဒီ LED screen နဲ့ပေါ့နော်ရုပ်မှတ်တမ်းကြီးနဲ့ဒီတိုက်ရိုက်ပြနေတာကို slide through ပြတယ်ပြတဲ့ခါကျတော့အဲ့မှာတိုက်ရိုက်မြင်တဲ့ခါမှာတဖြည်းဖြည်းနေရာတုံမြင်မှာ NLD အနိုင်ရတယ်ဆိုတော့မေးုံတော်မြန်မာကိန်းကိန်းတွေထွက်လာတော့အဲ့မှာရှိတဲ့လူစုတွေကတော်လေးတက်တက်ကြွကြွဖြစ်လာကြတယ်နောက်ပိုင်းကျတော့သူအချိန်တက်မှတ်ချက်နဲ့ကုန်သွားပြီဆိုတော့အရင်ဒီတနေ့လုံးဒီသူဒီ NLD အလံတွေရင်သူတွေရှောင်ထားတာပေါ့အခုအဲ့ချိန်လဲကျတော့ NLD အလံတွေတော့အနီးဒီအင်းဒီအောင်ဝဆုံနေဝက်ပြီးတော့လမ်းပေါ်မှာတော်လေးကိုပြပြနေနေဖြစ်သွားပြီးတော့ကျွန်တော်9နိုင်6နိုင်လောက်ချိန်မှာဆိုရင်တော့ဒီအနောက်ရှုံနိုင်လမ်းမှာတစ်ခုလုံးဒီကားတွေရောချိန်တွေရောအကုန်လမ်းပိတ်သွားပါတယ
်ဟုတ်ကဲ့
နောက်ခုနောက်ဆုံးချိန်တွေရောကျွန်တော်အဲ့မှာမရှိဘူးဒါပေမဲ့ပြရတော့အခုတက်တိလူသူကအဲ့ဒီရုံးရှိမှာရှိနေတယ်အဲ့ဒီရုံးကလည်းသူတို့ရတဲ့ကိန်းကနန်းတွေကိုအတိအကျတယောက်ချင်းဘယ်သူနိုင်လဲဆိုတာကိုတရားဝင်ထုတ်ပြန်ဖို့အတွက်စီစဉ်နေပြီလို့ကျွန်တော်သိရပါတယ်ဗျာ
ဆိုတော့ဒီညာရင်းချင်းမှာ NLD ဘက်ကထုတ်ပြန်မဲ့အချိန်တွေရှိလား
အခုကသူတို့ရတဲ့လောက်သူတို့ထုတ်ပြန်မှုကြိုးစားနေတယ်လို့အဲ့ဒီ energy ဘက်ကတန်ကြိုင်းလုပ်နေတယ်ဆိုပြကျွန်တော်သိရပါတယ်ခင်ဗျာဒါကတော့သူတို့ဘက်က energy ဘက်ကရထားတဲ့ exit pool ပေါ့နော
်ဟုတ်ကဲ့ခင်ဗျာကိုသားညုံကျေးဇူးအများကြီးတင်ပါတယ်ကိုရံမျိုးသိန်းဒေါက်တာရံမျိုးသိန်းခင်ဗျာဒေါက်တာရံမျိုးသိန်းကအခုလက်ရှိဖြူမာတယ်ရှိနေသေးတယ်ကျွန်တော်တို့တိုက်ဆွေးနွေးကံအတွက်စောင့်နေသေးတယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်ဒေါက်တာရံမျိုးသိန်းဒေါက်တာရံမျိုးသိန်းနောက်ဆုံးသိထားတဲ့ဖြူမဲစန္ဒနယ်ကပြည်သူလွတ်တော်မျိုးသားလွတ်တော်တိုင်းဒေသကြီးလွတ်တော်အချင်းကြီးအရရအချင်းဆုံးပြောပြပေးပါ
ဟုတ်ကဲ့ပိုကျွန်တော်နောက်ဆုံးသိရတဲ့အနေအထားရပါလေကျွန်တော်တို့မဲယုံပေါင်း221ယုံအနက်ကမဲယုံပေါင်း60ရဲ့အဲတက်လာတဲ့စည်ရင်းတွေအရကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဲကိုယ်စားလှယ်လောင်းတွေကမဲယုံပေါင်း53ယုံလောက်မှာအနိုင်ရရှိနေတာကိုတွေ့ရပြီးတော့အဲဥမာသူရဥရွှေမန်းကမဲယုံ၄ယုံလောက်မှာအနိုင်ရနေတာကိုတွေ့ရပါတယ်အဲ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကပြည်သူလွတ်တော်မှာရောအမျိုးသားလွတ်တော်မှာရောတိုင်းဒေသကြီးလွတ်တော်မှာရောတိတိတသာအသာစီးရပြီးတော့အနိုင်ရရှိနေတာကိုတွေ့ရပါတယ်အဲနောက်ပြီးတော့ဒီနေ့ပေါ့လေမြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးမှာကြိုတင်မဲရေးထွက်တဲ့အခါမှာအဲသူရဥရွှေမန်းကချိုတင်မဲ900-900မဲလောက်ရတယ်လို့သိရပါတယ်။နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥတန်းညွန်းက222မဲရတယ်လို့သိရပါတယ်။နောက်ဥကိုကိုကျော်ကတော့မဲ180လောက်ရတယ်လို့ကြားရပါတယ
်။အဲ့တော့
လက်ရှိအနေအထားမှာ
ဟုတ်ကဲ့
ဟုတ်ကဲ့
ဆက်ပြောပါခင်ဗျ
။ဟုတ်ကဲ့လက်ရှိအနေအထားမှာဟို ဖြူးမျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာကျွန်တော်တို့ဒီပရိုဂျက်တာနဲ့ဒီချေးရွာကြီးမဲယုံနေရနေရတဲ့မဲရလတ်တွေကိုအချိန်နဲ့တပြေးညီထိုးပြနေပြီးတော့ပြည်သူလူထုအတော်များများလည်းအဲ့ဒီရှိမှာစုယုံရောက်ရှိပြီးတော့လက်ခုပ်လက်ဝါးတွေတီးပြီးတော့အောင်ပွဲခံနေတာကိုတွေ့ရပါတယ်ဗျ
။အခုတတိတော့မဲတွေရေတွက်နေတုံးပဲပေါ့မပြီးသေးဘူးပေါ့နော်။
ဟုတ်ကဲ့ခင်ဗျ။နောက်တချို့နည်းနည်းအလန်းဝေးတဲ့နေရာတွေကမဲတွေကိုဆက်သွယ်ပြီးရယူဖို့အတွက်သူတို့စ조사နေပါတယ်ဗျ
။ကိုရံမျိုးသိန်းကုနာပြောတော့တဲ့အချိန်မှာမဲပေါင်း221ယုံမှာ60 60မှာ53ယုံစသည်အားဖြင့်ပြောတဲ့အခါကျတော့မဲယုံအစီအတွက်ကတော့ဒါအခုအချိန်ထိပြောရမယ်ဆိုရင်ဟိုမဲယုံအစီအတွက်တဝက်ကရလက်တီတော်မှမရှိသေးဘူးဆိုတဲ့အတိတ်တွေပေါ့60ပဲဆိုတော့
ဟုတ်ပါတယ်ဗျ။ဟုတ်ပါတယ်။အခုမှသူတို့ဟိုအဲ့ဒီမဲတွေကိုလက်ခံပြီးတော့ဟိုပေါင်းဖို့အတွက်လုံနေတဲ့နေသားမျိုးရှိပါတယ်ဗျ။ဆို
တော့ကျန်တဲ့မဲယုံနောက်ထပ်မဲယုံပေါင်း100ကျော်150 160လောက်ကအစီအတွက်ဒီလေးပဲ။အခုလက်ရှိရှိနေတဲ့ရလက်ကိုပြောင်းပြန်ဖြစ်သွားစေနိုင်တာပဲနော်
။အဲပြောလို့တော့မရဘူးပေါ့လေ။ဒါပေမဲ့သူတို့ကျွန်တော်မေးကြည့်တဲ့နေသားရပေါ့လေ။ဥပမာဖြူးမျိုးပေါ်မှာဟိုအဓိကကျတဲ့မဲယုံ9ယုံမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကအပြတ်အသတ်အနိုင်ရရှိထားတယ်လို့လည်းသိရပါတယ်ဗျ။နောက်ပြီးတော့လက်ရှိဟိုကြံရှိတဲ့မဲယုံ150အနက်မှာတော့မဲယုံထွက်ဝက်ကျော်လောက်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်အနေနဲ့အနိုင်ရရှိဖို့အလားအလာအတော်ကောင်းနေတယ်လို့လည်းသိရပါတယ်ဗျ။တ
ော်ရမျိုးသိန်းကအဓိကကျတဲ့မဲယုံလို့ပြောတာဘာလို့ကြည့်ပြီးတော့အဓိကကျတယ်လို့ပြောတာလဲ
။အဲဥပမာအားဖြင့်ကျွန်တော်တို့ဖြူးမျိုးပေါ်မှာရှိပြီးတော့အဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အကျိနဲ့ရှင်ပြန်ရမယ်လို့တတ်မှတ်ထားတဲ့မျိုးပေါ်ကမဲဆန္ဒနဲ့၅ခုပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကအပြတ်အသတ်အနိုင်ရခဲ့တယ်လို့သိရပါတယ်ဗျ
။အကျိနဲ့ရှင်ပြန်ရမယ်။နောက်မဲဆန္ဒရှင်အစီအတွက်လည်းများတယ်ပေါ့အဲ့လိုလား
။ဟုတ်ကဲ့များလည်းများပါတယ်ဗျ။ဟုတ်ကဲ့
။ဖြူမျိုးရဲ့အခုအချိန်တွေကတိတိဆိတ်ဆိတ်ငြင်းငြင်းတက်တက်ပါပဲလား။ရာသီဥတုကောင်းပါသလားမီးတွေပါတယ်ရောပြတ်ပါသလား
။ဟာရာသီဥတုကောင်းပါတယ်ဗျ။မီးလည်းမပြတ်ပါဘူး။ဟိုတိတိဆိတ်ဆိတ်ငြင်းငြင်းတက်တက်ပါပဲ။အားလုံးကလည်းပုံမှန်အတိုင်းပါပဲ။စီကန်းတကြပါပဲ။နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှရှိတယ်ပြည်သူလူထုကလည်းပဲရှေ့ကန်းကြပါပဲအဲ့လိုဟိုစောင့်ပြီးတော့ကြည့်နေတာကိုတွေ့ရပါတယ်ဗ
ျဟုတ်ကဲ့ပါတော်ရမျိုးသိန်းတိုင်းပေါ်မှာဆက်နေပြပါကျွန်တော်တို့ဒီစတူဒီယိုတဲကဖိတ်ခေါ်ထားတဲ့ဆရာတို့နဲ့လည်းကျွန်တော်တို့ဆွေးနွေးပါမယ်တော်ရမျိုးသိန်းကိုလိုရင်လည်းကျွန်တော်ထပ်မေးပြရစီတိုင်းပေါ်မှာဆက်နေပြပါဆရာတော်တင်းစင်နဲ့ဆရာဒေါက်တာနိုင်ကင်ပေါင်းကစ်ကင်းဆိုတော့အခုကျွန်တော်တို့တည်ထားရတဲ့လောက်ဆရာတို့လည်းကြားပါတယ်အားလုံးတည်ထားရတဲ့လောက်အခြေအနေရက်ရက်ပေါ့လေဆိုဒီအချင်းကြီးရက်ရက်အရာဒီရွေးကောက်ပွဲပေါ်မှာဒီနေ့ရွေးကောက်ပွဲပေါ်မှာဆရာတို့ရဲ့ရေဝန်ရသုံးသက်ချက်ကျွန်တော်အရင်ဆုံးသိပြရစီဆိုတော့ဆရာဒေါက်တာတင်းဆွေအရင်ပြောပါခင်ဗျဟ
ုတ်ကဲ့အာကျွန်တော်တော်တော်လေးစိတ်အားတက်ကြွပါဗျာအဲနောက်တစ်ခါဟိုအသက်ပိုင်းပြောရင်25နှစ်လောက်တော့ပြန်နှုတ်ပြိုသလိုပေါ့လေကျွန်တော်တို့ဒီနေ့ဒီချိန်မှာ1990တော့လည်းမဲရက်လက်တွေအဲမဲတွေရေးပြီးပြီကျွန်တော်တို့မြို့နယ်ပလဲမှာဆိုရင်မြို့နယ်ကတော့ဟိုရေးပြီးလို့ဟိုကျွန်တော်တို့နိုင်တာတော့သိရပါလေတော်တော်ကော်မရှင်ကတော့နောက်အဲမြမရုပ်မြင်တညာတာနောက်တရက်ချာမှကြီးညာတယ်ခင်ဗျအဲတခုအဲနည်းနည်းတူတာလေးတခုကတော့1990ခု2015လဲပြီးတော့မှအနိုင်ရရှိတယ်လို့ကိုကိုကိုပေါ့လေအဲသိထားတဲ့ပုံကိုယ်တွေကလည်းအဲသိကြည့်တော့ဟိုဘာခေါ်မလဲကျွန်တော်တို့ဟိုအကောင့်မြင်လွန်းတဲ့ပုံကိုယ်တွေတယောက်မှရှိမလို့မမြင်ဘူး1990တော့လည်းကျွန်တော်တို့ကလည်းအာနိုင်နာတော့သိနေတယ်နိုင်ပြီမလို့ငရိုးတော့မောင်းကျက်သေးကြီးနဲ့လွတ်တော်ကြီးသွားမယ်လို့တော့စိတ်ကူးမမြင်ခဲ့ကြဘူးခင်ဗျာ
ဆရာ1990တုန်းကဆရာ
ဟုတ်ကဲ့
ရုပ်ောက်ဘုံဝင်တဲ့အချိန်မှာရုပ်ောက်ဘုံမှာအနိုင်ရမယ်လို့တရားယုံကြည်ခဲ့လား
အဲ့ဒါတော့ယုံတယ်ဗျာယုံတယ်ခင်ဗျာဘာကြောင့်ဆိုနေရာတကာတော့ကျွန်တော်မဲယုံနေအိနေကဒီမေလ29နေ့ပေါ့လေမနေ့စောရက်နေ့ညနေဒီသွားတော့လဲပဲကျွန်တော်တို့နိုင်မယ်လို့ဟိုတည်တယ်တနည်းအားယူကပ်ပွဲမက်ဆီဝင်ကာလာကလည်းသိပါတယ်ခင်ဗျာတိုးတော်လည်းအလောက်ထီတော်နိုင်မယ်လို့တော့ကျွန်တော်သိပြီထင်တ
ာခမန်းငယ်ပေါ့အခုယူကပ်ပွဲမှာရောဆရာမဲဆန္ဒနဲ့မှာဆရာမျောလင့်ထားတဲ့ပါတီကအနိုင်ရမယ်လို့ဆရာအဲ့လိုယုံကြည်ခဲ့လား
အဲအဲ့လိုတော့ကျွန်တော်အာမမခံရတဲ့မနေ့အထိကျွန်တော်အာမောင်းငယ်နောက်မနေ့ညမဟုတ်မနေ့ညအထိပေါ့လေကျွန်တော်ညဟိုစနေတစ်ချက်လောက်ကျွန်တော်အိယာဝင်တဲ့အထိကျွန်တော်မပြောရပါဘူးတိုးတော်မနေ့ဆိုကျွန်တော်၄နိုင်ခွဲတော့ဒီ VOE TV မှာလာပါလာမှမလို့လက်နိုင်ခွဲထပြီးတော့ကျွန်တော်ရဲ့ဟို Facebook check လုပ်တော့ပလဲမြို့နယ်ကပရမအဦးဆုံးမော်လီမောင်းတုံဆိုတဲ့ရွာကကျွန်တော်တို့ NLD ကိုယ်စားလှယ400ကျော်နိုင်ပြီးတော့ပြီးခိုင်မြို့က30ကျော်ရတယ်ဆိုတဲ့တည်င်းနဲ့ကျွန်တော်မင်္ဂလာနေ့ကိုစခဲ့တာပါ
ဟုတ်ကဲ့ဆရာပဲလက်လာပါဦးမယ်
ဒါနိုင်ငံပေါ်ခေပင်ဆရာရဲ့ဒီနေ့ရွေးကောက်ပွဲပေါ်မှာရေဝင်းအောင်တုံးသက်ချက်ဒါလေးလည်းကြားပြပါမယ်။ပရမအောင်ဆုံးကျွန်တော်နဲ့အနေနဲ့လည်းကျွန်တော်တို့အားကြပါတယ်။အဲဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံတကာလည်းတို့စိတ်ဝင်စားကြတယ်။အဲ့ဒီပြင်ကျွန်တော်မနေ့တနေ့ကလည်းကျွန်တော်အင်းဒီ မြန်မာပြည်မှာရှိတဲ့ဆွေမျိုးတွေကျွန်တော်ဖုန်းဆက်ခဲ့ပါတယ်သူတို့လည်းတော့တက်ကြွားခဲ့ပါတယ်နေ့ပေါင်းများစွာနောက်ပိုင်းမှာခုလူမျိုးချင်းရတဲ့အတွက်ကြောင့်မလို့နိုင်ငံရေးလေးလာသူတယောက်အနေနဲ့လည်းကျွန်တော်အားရမိပါတယ်ဘာကြောင့်လဲဆိုလို့ရှိရင်အခုထိကျွန်တော်တို့တည်တလောက်က
အစိုးရအတိမပေါ်မချင်းတော့ကျွန်တော်တို့ဒီလိုဖိအမယ်ဖိမယ်ဆိုတာတော့ကျွန်တော်တိတ်မပြောချင်သေးဘူးဟုတ်ကဲ့အစိုးရအတိပိုင်းတော့ကျွန်တော်နောက်ပိုင်းမှာတခါဆက်ဆွေးနွေးရအောင်ဆိုတော့ဒီကနေ့ရွေးကောက်ပွဲအခြေအနေအရရကဆရာတို့အခုဒီနေ့တည်ထားသလောက်အကျင့်ရရကဒီနေ့မတိုင်ခင်ဆရာတို့မှရှိခဲ့တဲ့ညှော်လင့်ချက်အတိုင်းတကယ်ဖြစ်သလားဒါမှမဟုတ်ထူးထူးခြားခြားဖြစ်ခဲ့သလားကိုယ်လည်းချက
ဒီ2005ယူကော့ပွဲကိုဘသူမှဘယ်တော့ငါမှကြိုတင်မျောမှန်းချက်တွေဖြစ်လာစရာအမှတ်ခံချက်မရှိပါဘူးတနည်းအားဖြင့်မနေ့ပိုင်းနဲ့ညာခင်းတောင်မှမတူအောင်ပေါ့လေအခြေအနေတွေကပြောင်းလဲနေတော့ကဟိုသို့တော်လည်းပဲဟိုပုံပြမြင်ပြတ်ကြည့်လိုက်လို့ရှင်တော့ NLD ဘက်ကတူတူတူတူလာပြီးတော့တဖက်ကကြကြကြတော့တဲ့အချိန်မှာယူကော့ပွဲကြီးမဲပေးပြီးတော့ရက်လက်တွေဖြေလာကတော့ဟိုဂရပ်ပုံပြမြင်ရတော့ NLD သွားတဲ့လမ်းကြောင်းကိုအဖြေထွက်လာတာပေါ့ခင်ဗျ
ဒီနေ့အခုထက်ထိဆရာတို့သိထားသလောက်အခြေအနေတွေချင်းထားရတော့ဆရာဒီနေ့မတိုင်ခင်တုန်းကလူဒီလောက်ထိတော့ဆရာမျောလင်းမထားခဲ့ဘူး
မထားခဲ့ပါဘူးခင်ဗျဟုတ
်ပါဒေါက်တာရမျိုးသိန်းဒေါက်တာရမျိုးသိန်းကိုယ်တိုင်ရောကျွန်တော်အခုနမေးခွန်းကိုဘယ်လိုဖြစ်မလဲဒေါက်တာရမျိုးသိန်းဒီနေ့တွေ့ရကြုံရတဲ့အခြေအနေဒီဒေါက်တာရမျိုးသိန်းဒီမတိုင်ခင်ကမျောလင့်ထားတဲ့အခြေအနေနဲ့တထက်သေးကြပါရဲ့လားကွဲလွဲသလား
အဲကျွန်တော်အမြင်ကတော့ကျွန်တော်မူလမျောလင့်ထားတာတက်ကိုအဲပြည်သူလူထုရဲ့စိတ်ဝင်စားမှုတော့ပြည်သူလူထုရဲ့ကိုယ်တိုင်ကိုကြပါဝင်မှုဒီအပြောင်းအလဲကြီးအတွက်ကိုဟိုအင်တိုက်အားတိုက်ဆောင်ရွက်မှုအပိုင်းတွေမှာကျွန်တော်မျှော်လင့်ထားတာတဲ့အင်မတန်မှအမြင့်မားတယ်လို့ကျွန်တော်ကတော့သုံးသပ်မိပါတယ်ဗ
ျဒီတိုင်းကဟုတ်ကဲ့
အောက်ခြေမှာတွေးရတဲ့အနေထားတွေကနောက်ဆုံးကိုအောက်ခြေဆင်းရဲသားလူပေါ့လေနော်အောက်ခြေကြောမွဲပြည်သူလူထုကိုတိုင်ကိုနိုင်ကဒီရွေးကောက်ပွဲမှာအပြောင်းလဲအတွက်အင်တိုက်အားတိုက်ပါဝင်မဲပေးဖို့အစဉ်သင့်ဖြစ်နေတာကိုနေရာနဲ့ပြားမှာတွေးလိုက်ရပါတယ်ဗ
ျဟုတ်ကဲ့ပြောရခဲ့ပြန်ကျွန်တော်တို့တတိယနေ့တွေမှာလည်းကျွန်တော်တို့ပြောထားပါတယ်တချို့နေရာတွေမှာကိုယ်ကိုယ်ရာတလဲတချို့အခြေအနေလေးတွေဒါတော်နေရာတော်များများမှရှိပါတယ်ဆိုတော့အတ္တိအခြေအနေတွေဒီဆရာရဲ့ခံမှန်းချက်ဆရာရဲ့ကြိုတင်တွက်ဆထားခြင်းအရာအတ္တိလောက်ပဲဖြစ်တာဟာယူကောက်ပွဲအတွက်အခြေအနေကောင်းတယ်ဒီယူကောက်ပွဲဒီတနည်းအားဖြင့်ပြောရရင်ဆရာရဲ့ဟလာကျွန်တော်တို့အခုချိန်ဒီတက်တနာကြီးအကြီးကြီးဆိုတဲ့ဟာမျိုးကျွန်တော်တို့အခုချိန်ဒီမကြားသေးဘူးအတကူကဒီရွေးကောက်ပွဲကိုဆရာတယောက်တည်းအမြင်နဲ့ဘယ်အတိုင်းအတာဒီလွတ်လပ်တရားမျှတတယ်လို့ဆရာပြောနိုင်ပြီလေ
တခုတော့ရှိတာပေါ့ဗျာဟိုမှာအင်္ဂလိပ်စကားလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီစနစ်ပြောင်းလဲရှိတာက incremental democratization လို့ခေါ်တယ် gradual changes ပေါ့လေဆိုတော့ကျွန်တော်တို့ဟိုမှာဒီရင့်ကျက်တဲ့ဒီမိုကရေစီနိုင်ငံမျိုးတော့ကျွန်တော်မမျော်ထားချင်ဘူးပေါ့ကျွန်တော်တို့နိုင်ငံအနေထားရဆိုလို့ရှိရင်ကျွန်တော်အမြင်မှာwe have to accept it เนาะဒီလောက်လည်းကျွန်တော်ချိန်နှက်မယ်လို့ကျွန်တော်ဒါမဲ့ကျွန်တော် one day တခုကပါလဲဆိုလို့ရှိရင်ကျွန်တော်မြန်မာပြည်ခုလက်ရှိလူဦးရေချိန်မယ်ဆိုလို့ရှိရင် 52 million လောက်ရှိတယ်အဲ့ထဲက32 million လောက်ပဲမဲထက်ခွင့်ရတယ်ဆိုတော့တော်တော်များများမဲထက်ခွင့်မရဘူးအဲ့ဒါကျွန်တော်တော်စိတ်မကောင်းဖြစ်ခဲ့တယ
်30 လူဦးရေ30လောက်ပဲမဲထက်ခွင့်တမတ်ချက်တင်နဲ့ကန့်ညီလို့အဲ့လောက်ပဲပြေးလို့ရတာမဟုတ်ဘူးလားဆရာဘယ်သူတွေကြံတယ်လို့ပြောချင်တာလဲ
အာဆိုလိုတာဥမာကချင်ပြည်နယ်ရှမ်းပြည်နယ်မှာတိုင်းသားတွေတော်တော်များများမဲထက်ခွင့်မရဘူးအပြင်ရခိုင်ပြည်မှာထုံးလေးလကောင်းပဲဆိုတော့ တော်မြင်များအထူးဖြစ်တိုင်းသားရေးတာမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒါတွေကကျွန်တော်တော်ဝမ်းနဲ့မိပါတယ်တို့တို့ကျွန်တော်ကလည်းညွန်နေကြတာပေါ့လို့ဒီအချိန်ကိုရောက်လာရင်မှတို့လည်းမဲထက်ချင်တာပေါ့ဒါပေမဲ့နောက်ဆုံးကျတော့အချိန်ကြီးမျိုးမျိုးကြောင့်ပေါ့တို့မဲထက်ခွင့်မရတဲ့အတွက်ကြောင့်တို့အတွက်ဝမ်းနဲ့မိပါတယ
်ဆရာကိုယ်တိုင်ကကူကီတိုင်ရင်သား
တယ်ဟုတ်တယ်
နောက်ကျွန်တော်ဒီလောက်စကိုင်းဆရာလည်းစကိုင်းတိုင
်းဒေ
တာကံပဲဆရာဒေတာဘက်ကကူကီတိုင်ရင်ဒေတာဘက်ကအချိန်နေရောဆရာပါလိကြည့်ထားလဲ
အခုကျွန်တော်ကြားတော့မနေ့ညလဲကျွန်တော်အညီနဲ့သူကပါစတာပါပဲတွနာမြတ်ဒိုမင်လာလို့ခေါ်တယ်အဲ့သူနဲ့စကားပြောတော့သူတို့ကလည်းသူတို့ကျွန်တော်ရဲ့ဆွေမျိုးတဲမှာလည်းသူတို့လည်းကွဲနေကြတယ်တချို့လူတွေကအကြခံရေးပါတီကိုမဲပေးတဲ့လူရှိတယ်ကျွန်တော်ညီကတော့ NL ကိုမဲထက်ပေးမယ်တဲ့ဆိုတော့ကျွန်တော်ကြားရတော့သူတို့ကအချင်းကြီးကောင်းပါတယ်လို့ကျွန်တော်ကြားရပါတယ်
အချင်းကြီးကောင်းတယ်ဆိုတော့ဆရာဘယ်လို
ကောင်းတယ်ဆိုတော့သူတို့ကလွတ်လပ်စွာမဲထက်ခွင့်ရပါတယ်လို့
အဲ့ဒီဒီတာပဲမှာလို့မဲပေးပွင့်နဲ့ပတ်သက်ပြီးတော့လွတ်လပ်လပ
်ဟုတ်တယ်ကျွန်တော်ကြည့်တဲ့လောက်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆရာတော်တင်းဆိုရင်60ရွေးကောက်ပွဲနဲ့အခု2015ရွေးကောက်ပွဲဆရာလွန်ခဲ့တဲ့နှစ်အစိတ်ကာလဒီနေ့ဒီလိုအချိန်ခံမျိုးဆရာစိတ်ထဲမှာအတွေ့အထိမှာတင်ရောက်နေမယ်ဆိုတော့ဒါတိတ်တေချတဲ့ကိစ္စပါဆရာမဲဆန္ဒနဲ့လည်းပဲဆရာသတိရနေမယ်ဆိုတော့တိတ်တေချတဲ့ကိစ္စပါကျွန်တော်ဆရာရဲ့စိတ်ထဲအတွေ့အကြုံသိချင်တာက60ရွေးကောက်ပွဲဒီနေ့ကအချိန်နေနဲ့ဒီကနေ့ရွေးကောက်ပွဲနေ့ကအချိန်နေနဲ့ဆရာဘယ်လိုထူးထူးခြားခြားခံစားရပါလဲ
ဟုတ်ကဲ့60တုန်းကကျွန်တော်တို့နိုင်ပြီးတော့အနာလွဲပေးမလားမပေးဘူးလားဆိုတော့အဲစိုးရင်ကြီးစိုးရင်စိတ်တစ်ခုတည်းသာရှိခဲ့ခု2015နိုင်ငံရေးခင်းကျင်းတဲ့ရွေးကောက်ပွဲရလအတိသမျှကိုကြည့်လို့ရှင်တော့အာဒီလွတ်တော်တဲမှာ NLD ပါတီသို့မဟုတ်ပြည်ခိုင်ဖြိုးပါတီဘယ်နေရာခိုင်လို့ရမလဲဆိုတော့မသိတဲ့မေကုံကြီးနဲ့အဲ့မေကုံကြီးကခုထိရှိသေးတယ်နောက်လည်းပဲလာပိုင်းလောက်ထိကိုအဲ့တိုင်းရှိနိုင်တယ်လို့ယူဆပါတယ်နော်အဲဒါကစိုးရိမ်မှုသို့တော့မျောလင်းချက်တွေရှိတယ်ခင်ဗျအဲ့ဒီမျောလင်းချက်က2090တုန်းကမျောလင်းချက်နဲ့မတူအခုဟာကတော့မျောလင်းချက်ကြီးဟိုကတော့ဟိုအဖြူနဲ့အမဲနှစ်ခုပဲအခုတော့ကဒီလာမဲ့ယူကောပဲရက်လက်တဲ့တရားဝင်ကြီးညာပြီးနဲ့လွတ်တော်သို့မဟုတ်အစိုးရဖွဲ့ရေးကိစ္စရောက်တဲ့ကာလအတွင်းမှာပမာနိုင်ငံအတွက်အခွင့်အလမ်းကောင်းကြီးတစ်ခုရှိတယ်ပမာနိုင်ငံအတွက်တင်မကပဲနဲ့ပေါ့လေကျွန်တော်တို့ဟိုဒီနေ့အာဏာယူထားတဲ့ပြည်ထောင်ပြိုပါတီတနည်းအားဖြင့်ဒီဖွဲ့စည်းပုံထဲမှာစပြီးတော့နိုင်ငံရေးမှာဥဆောင်ကဏ္ဍကပါဝင်နေဆိုတော့မြန်မာတက်မှာပေါ့လေအဲ့တော့အဲသုံးပွင့်ဆိုင်လုံးအတွက်အမတန်ကောင်းတဲ့အခွင့်အလမ်းတစ်ခုကိုလာမဲ့ရသက်တပတ်တီအတွင်းမှာဖော်ဆောင်ဖို့ကျွန်တော်တို့မျှော်လင့်ချက်ရှိပါတယ
်ဟုတ်ကဲ့သိကောင်းပါတယ်ဆရာဒီဆရာတည်းသူပြောဆိုခြင်းနဲ့မှတ်ချက်နဲ့ဆက်တယ်မှာပဲကျွန်တော်တို့ကကင်းပေါ်တော့မေးချင်တာကဥမာဒီမိုကရေစီအတန်အသင့်အတားကြပြီးသားနိုင်ငံတွေပေါ့လေကျွန်တော်ကမြန်မာနိုင်ငံကိုအမေရိကန်လိုနိုင်ငံမျိုးနဲ့ထိနှိုင်းယှဉ်နေမှာဘူးဒါပေမဲ့တခြားဒေတာတွေမှာပဲဖြစ်ဖြစ်ဒီမိုကရေစီထောက်ခံပြီးသားနိုင်ငံမျိုးမှာဆိုရင်ယူကော့ပွဲလုပ်တယ်ယူကော့ပွဲပြီးသွားပြီဆိုရင်ရှုံးတဲ့လူကလည်းပဲကျွန်တော်ရှုံးပါတယ်ကျွန်မရှုံးပါတယ်ဆိုပြီးတော့ရက်လက်ကိုကြည်ကြည်နဲ့နဲ့ကြည်လက်ခံပြီးတော့ကျင်ကြတယ်နိုင်တဲ့လူကလည်းပဲအဲ့လိုအချိန်မျိုးကြရင်ရှုံးတဲ့လူကိုတယ်လီဖုန်းနဲ့တော့လကောင်းလူကိုယ်နဲ့တော့လကောင်းတွေ့ပြီးတဲ့အခါကျတော့တိုင်ဖက်ကောင်းဖြစ်တဲ့အတွက်ဟလာဝန်တာပါတယ်ဂုံယူပါတယ်စသည်အားဖြင့်ဟလာရှုံးတဲ့လူပဲနှစ်သိမ့်လို့ဒီမတိုင်ခင်ကတည်းကအပြိုင်လံပြောကြမယ်ဆိုကြမယ်တိုက်ခိုက်ကြတယ်တိုက်ခိုက်ကြမယ်ယူကော့ဝန်မရှုံးနိုင်ပေါ်သွားပြီဆိုတာနဲ့တော့ပြောရရင်တော့ပြန်လဲတင်းမြတ်ကြီးပေါ့ပြန်လို့လို့ကြွယ်ဆိုတော့မြန်မာနိုင်ငံမှာရောကျွန်တော်အရှုံးရလတ်လို့ပြောရင်ရှုံးရလတ်ကိုကျွန်တော်ဘာတူတူမှပြောတာမဟုတ်ပါဘူးဘယ်ပါတီပဲဖြစ်ဖြစ်ပါပဲလူပုဂ္ဂိုလ်ပဲဖြစ်ဖြစ်ပါဒီလိုမျိုးဒီမိုကရေစီရင့်ကျက်တဲ့စိတ်နေစီတာထားဖို့ဆိုတာတော့ဟိုဒီမိုကရေစီရနေမှာမဟုတ်ပါဘူးစိတ်ကထားနိုင်ရင်ပြီးတာပဲအဲ့လိုမျိုးမြန်မာနိုင်ငံမှာအရှုံးရလတ်ကိုကြည်ကြည်နက်နက်နဲ့ကြည်ကြည်ပြူပြူနဲ့လက်ခံနိုင်ဖို့ဘာလိုပါသလဲဆရာလူတွေမှာ
ကျွန်တော်မြန်မာကဘာလဲဆိုလို့ရှိရင်ခုနပြောတယ်လို့ရင်းချစ်တဲ့ဒီမိုကရေစီမဟုတ်တာဟုတ်တာတက္ကန္တပေါ့နော်နောက်တစ်ခုကဘတူပဲတက်လာတဲ့လူတွေကပြီးထူလူထူရဲ့မဲနဲ့အများသဘောနဲ့အများအချက်နဲ့တက်လာတယ်သူတို့ကသူတို့မြန်မာပြည်အတွက်သူတို့အနာဂတ်အတွက်အကောင်းဆုံးလုပ်ပေးပါမယ်ဆိုတဲ့လိုတယောက်နဲ့တယောက် trust ပေါ့လေ mutual trust အဲ့ဒါတော်တော်အရေးကြီးတယ်လို့ကျွန်တော်မြင်တယ်ဘယ်သူပဲအဖွဲ့ပဲပါတီပဲတက်လာတယောက်နဲ့တယောက်ချင်းမှာသူတို့ trust မရှိဘူးဆိုလို့ရှိရင်အနာဂတ်ကျွန်တော်မြန်မာပြည်အတွက်တော်မကောင်းတဲ့လက္ခဏာပေါ့နော်ဒါဆိုရင် trust ကအရေးကြီးတယ်လို့ကျွန်တော်မြင်
ဆက်လွယ်ပါမလားမြန်မာပြည်မှာပြဿနာတော်များများသည်ဒီ trust ဆရာပြောတဲ့ယုံကြည်မှုပြတ်ကျိုးနေတဲ့ပြဿနာနှစ်ကာလလည်းရှိကြလာပြီပြတ်ကျိုးနေတဲ့အခြေအနေရလည်းပဲသိကြည့်ရတာဆရာတော်လူစုလူစုလည်းအများကြီးသိပါတယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြတ်ကျိုးနေလွယ်ပါမလားဆရာဒီ trust ရဖို့
လွယ်တော့မလွယ်ဘူးဒါမှမဖြစ်နိုင်တာတော့မရှိဘူ
းဟုတ်ကဲ့ဒီကောင်ပါလေတော်တော်ရင်မျိုးသိကျွန်တော်ခုနမြည်တဲ့မိကွန်းအရှုံးကိုရှင်းရှင်းနက်နက်လက်ခံပြီးတော့ ဒီအဆုံးရလက်အတိုင်းပဲရှေ့ဆက်သွားဖို့အတွက်ဟလာတိုင်းပြည်ကောင်းရကောင်းချူအတွက်ပူပေါင်းဆောင်ရွက်သွားဖို့အတွက်ဘာတွေဘယ်လိုစိတ်ထားနဲ့လက်ခံမှုလိုပါကလေးတော့ငါတို့ဘယ်လိုမြင်လဲ
ကျွန်တော်အမြင်ကတော့ဟိုလက်ရှိအာဏာရပြည်တော်စုစတင်နေတဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်တွေရောတက်လော်ခေါင်းဆောင်တွေရောတိုင်းရင်းသားခေါင်းဆောင်တွေရောနောက်အားလုံးပေါ့လေဒီမိုကရက်တစ်ခေါင်းဆောင်တွေအားလုံးဟာအမျိုးသားပြန်လည်တင့်မြဲရေးဆိုတဲ့တော့ရီမန်းချက်ကြီးကိုလက်တွေ့ကြကြယုံယုံကြည်ကြည်နဲ့လက်ခံဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့ရွေးတော်ပွဲအလွန်မှာအားလုံးပါဝင်တဲ့တော့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်အမျိုးသားညုံမောင်းအစိုးရပုံစံမျိုးကိုပေါ်ဆောင်နိုင်ဖို့နိုင်ငံရေးကြီးသဘောတူညီချက်တရက်ပေါ်မှာအခြေခံပေါ်ဆောင်နိုင်ဖို့အဓိကလိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်။အ
ဲ့ဒါဟာကျွန်တော်တို့ကြားမှာကွဲလွဲနေတဲ့ယုံကြည်မှုတွေပြန်လည်တည်ဆောက်ရေးအတွက်ပထမဆုံးခြေလှမ်းဖြစ်နိုင်တယ်လို့ကျွန်တော်ကယုံကြည်ပါတယ်။
ဟုတ်ကဲ့တော်တော်ရန်သူတင်ကျေးဇူးများတင်ပါတယ်။ကျွန်တော်တို့အချိန်10မိနစ်ကျော်ကြာနေဆရာတို့နှောက်ဖို့ကျွန်တော် second 40စီလောက်ပြပါမယ်။ဆရာတော်တင်ဆိုရင်ရှေ့ဆက်ပြီးတော့ဆရာကပြောတယ်ထင်ပါလေပါတော့ပါပါတယ်။ကျွန်တော်တို့အခုရုပ်ောက်ပွဲနေ့နောက်ရလည်ထွက်လာမယ့်နေ့အဲဒီကနေပြီးတော့အစိုးရတက်ပေါ်လာတဲ့အချိန်ထိဆရာစိုးရင်စိတ်အဓိကပါရှိပါလေ။အဲ
တက်မတော်ပဲခင်ဗျ။ဘာကြောင့်လဲဆိုတော့တက်မတော်ကအခုချိန်ထိအာလူသိရှင်ကြရုပ်ောက်ပွဲနေမှာပြီးခဲ့တဲ့ဂတိကိုဟိုမတီးသေးဘူးပေါ့နော်ခုဘုံယုံမှုကြီးမင်းအောင်နိုင်ဘယ်လိုလာမလဲကျွန်တော်တို့မသိဘူးဘယ်သူမှမသိဘူးအဲ့ဒီတစ်ချက်ပါပဲခင
်ဗျဟုတ်ကဲ့ဆရာတော်ကင်း
အကျွန်တော်လည်းထုံနည်း၎င်းပါပဲတတ်မတော်မှာတို့မှာတို့အာနာရှိတယ်ဆိုတော့အဲတို့ကတကယ်လို့အနာဂတ်ကိုချိမှတို့နိုင်ငံအနာဂတ်အတွက်ကောင်းတာကိုကြည့်မလားဒါမှမဟုတ်တို့ရဲ့အရေးတူပဲဦးစားပေးမလားဆိုတဲ့ပုံမှာမူတည်မယ်လို့ကျွန်တော်လည်းအဲ့လိုယူဆ
တယ်။ဒါရမျိုးသိန်းသဘောတူလားဒီဆရာနှစ်ယောက်ရဲ့မှတ်ချက်ကို
။ဟုတ်ပါရဲ့။တမတော်ရဲ့အနေထားနောက်တစ်ခုကတော့ကျွန်တော်တို့အရက်ဖက်စစ်ဖက်ဆက်ဆံရေးရဲ့အလားအလာအဲ့ဒီနှစ်ခုကတော့တော်တော်လေးအရေးပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့။ဆရာတော်တင်းစွေဆရာတော်နေကမောင်ကစ်ပင်ဒေါက်တာရမျိုးသိန်းဒေါက်တာသုံးယောက်ပေါ့လေ။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။မှတ်သိမ်းထိုက်ပြန်ယူပါ
ဟုတ်ကဲ့ပါရှင်ခုကြောကြောတိတ်ကျေးဇူးပါရှင်